ဒီနေ့ကကလည်းချန်ပီယံလိဘူလူဘဲမှာရီယယ်မက်ဒရစ်နောက်တန်းလူအသင်းကောင်းဆောင်ဆာဂျီယိုရာမို့စ်နဲ့ဘောလုံးရှင်လို့ရင်တိကျတဲ့အရာသွားတဲ့လီဗာပူးအသင်းကအီဂျစ်တိုက်စစ်မှုမိုဟာမက်ဆာလိကကမ္ဘာဖလားမှာကစားနိုင်ဖို့သူ့ကိုယ်သူယုံကြည်စိတ်ချထားတယ်လို့ပြောပါတယ်။ဆလာဟာပွဲချိန်26မိနစ်မှာပခုံးမှာတိကျတဲ့အရာသွားပြီးမိနစ်30ရောက်မှတော့စစ်မကစားနိုင်တော့ဘူးလူစားလေးလိုက်ရတာပါ။အစောပိုင်းမှာတော့လီဗာပူးအသင်းရဲ့မီဒီယာယော်ဂန်ကလော့ပ်ကဆလာရတဲ့တန်ရာဟာပြင်းထန်ပြီးကမ္ဘာဖလားမှာကစားနိုင်ဖို့တော့မှမတည်ကြဘူးလို့ပြောတာကြောင့်အီဂျစ်ဘောလုံးပရိသတ်တွေအတော်လေးစိုးရိမ်သွားကြတာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာအီဂျစ်ဘောလုံးဖွဲ့ချုပ်ကတန်ရာဟာပထမထင်ထားသလောက်မပြင်းထန်တဲ့ကမ္ဘာဖလားပွဲအမီပြန်ကောင်းလာမှာပါလို့ပြောတာကြောင့်စိတ်သက်သာရရသွားကြပါလေ။စနေနေ့ကဘူလူပွဲမှာလီဗာပူးအသင်းဟာဆလာထွက်သွားရတဲ့အချိန်မတိုင်ခင်အထိရီယိုအသင်းကိုတိုက်စစ်ဆင်ဖိကစားနိုင်ပြီးဂိုးရမယ့်အခွင့်အရေးတွေလည်းဖန်တီးနိုင်ပါလေ။သူထွက်သွားပြီးတဲ့နောက်မှာတိုက်စစ်လုံးဝကျသွားပြီးပွဲပြီးမှာတော့ဘုံကူကူနဲ့ရှုံတော့ပါလေ။ရောစဲကြီးကနေကဘာဖလာဘောလုံးပြိုင်ပွဲတွေကိုရုရှားနိုင်ငံကအင်ရှင်ပြလက်ခံပြီးဇွန်လ14ရက်နေ့ကစပြီးတော့တလကြာကျင်းပမှာပါ။စုစုပေါင်းပွဲရည်ရွယ်64ပွဲကိုရုရှားနိုင်ငံမြို့ကြီး17မြို့ကနေရာ12နေရာမှာခွဲပြီးတော့ရှင်ပြန်သွားကြမှာဖြစ်ပြီးဇူလင်လ15ရက်နေ့ဘူလူပွဲကိုတော့ရုရှားနိုင်ငံမှာအကြီးဆုံးအားကစားကွင်းဖြစ်ပြီးဥရောပရဲ့အကြီးဆုံးကွင်းတွေထဲမှာတစ်ခုဖြစ်တဲ့မော်စကိုမြို့တော်ကပရိသတ် 8,000 ဆန်းလူစနီကီအားကစားကွင်းမှာရှင်ပြန်ကစားမှာဖြစ်ပါတယ်ခင်ဗျာ။